ယူကရိန်းနောက်ပိုင်းကလဗီးမြို့ကိုရုရှားတပ်တွေကတနင်္လာနေ့ကဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ6ယောက်သေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒုံးကျည်၃စင်းကစစ်ရေးဆိုင်ရာအခြေခံအဆောက်အုံတွေကိုထိခိုက်ခဲ့တယ်လို့လဗစ်ဒေတာအုပ်ချုပ်ရေးမှူးမက်ဆင်ကိုဇော့စကီကပြောပါတယ်။ယူကရိန်းနေရာအနှံ့အပြားကိုရုရှားကဘုံကျဲတိုက်ခိုက်နေပြီးတချို့နေရာတွေမှာတော့ရုရှားတပ်တွေကအရက်သားတွေရဲ့ထွက်လန်းကြောင်းကိုပစ်ခတ်ခဲ့တယ်လို့ယူကရိန်းကပြောပါတယ်။နိုင်ငံကလူသားချင်းစာနာထောက်ထားရေးဥပဒေကိုချိုးဖောက်ပြီးရုရှားတပ်တွေကလူသားချင်းစာနာထောက်ထားရေးလမ်းကြောင်းတွေကိုပိတ်ဆို့ပစ်ခတ်တာပြီးမရက်သေးပါဘူးလို့ယူကရိန်းဒုတိယဝန်ကြီးချုပ်အီရီနာဗော်ရိုရှိုးကသူ့ရဲ့လူမှုစာမျက်နှာမှာပြောထားပါတယ်။ယူကရိန်းတောင်ပိုင်းကကာစန်မြို့တစ်မြို့တည်းသာရုရှားကထိန်းချုပ်နိုင်ခဲ့တာဖြစ်တယ်လို့ယူကရိန်းဝန်ကြီးချုပ်ဒန်နီရှူမီဟာကဆိုပါတယ်။မာရီပေါ်မြို့ဟာရုရှားကပေးထားတဲ့လက်နက်ချမဲ့နေ့ကိုကျော်လွန်သွားခဲ့ပြီးမြဲခုကနေစဖြစ်ပါလေ။စနေနေ့ထိမာရီယိုပေါ်မြို့မှာယူကရိန်းစစ်သား4000ကျော်ဆုံးရှုံးခဲ့ပြီလို့ရုရှားကပြောပါလေ။ဒါပေမဲ့တနင်္ဂနွေလုံးမှာယူကရိန်းစစ်သား2500နဲ့3000ကျားပဲဆုံးရှုံးသေးတယ်လို့ယူကရိန်းကတော့ပြောပါလေ။နှစ်ဖက်ပြောစကားကိုတိကျလွတ်လပ်စွာအတိမပြုနိုင်ပါဘူး။